ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာလွှတ်တော်ကိုယ်စားလှယ်တချို့နဲ့အာဏာရ NLD ပါတီဝင်တချို့ချင်းချောက်ခံနေရတဲ့တဲ့တင်ကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုအမည်မသိသူတွေကလာရောက်ချင်းချောက်တာတွေရှိနေတာကြောင့်တင်းရှောင်နေရတယ်လို့တောင်ကုန်းမြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဒူဩကတာဦးထွန်းကြီးကပြောပါတယ်။
အလုံးပေါင်းလိုက်ရဲဆိုရင်အဲ့ဒီမှာဝင်းလိုက်တယောက်ရင်နောက်ပြီးတော့ပန်းထေးတယောက်ရင်ဟာဦးတင်ပြေအောင်တယောက်ရင်ဆိုတော့အဲလက်ရှိအဓိကကြားတဲ့လက်ရှိတော့၃ယောက်ပေါ့လွတ်တော်ကိုယ်စားလှယ်၂ယောက်ပါဆိုရင်တော့၅ယောက်ပေါ့ဟုတ်ကဲ့အခုတိတ်ဆောင်နေကြတယ်ဒီလွတ်တော်ကိုယ်စားလှယ်တွေကတော့မြို့မှာရှိတာပေါ့ဒါပဲဒုတိယမြေကတော့ရန်ကုန်ပြန်တော့ပြီဟုတ်ကဲ့ဒီမှာဟို၂ယောက်ကတော့ဝင်းလိုက်လို့ပန်းထေးတို့ကတော့ဒီမှာတိတ်ဆောင်နေရပါတယ်
တောင်ကုန်းမြို့နယ်ဘူးရှင်မော်ကြီးရွာကအင်ဒီပါတီဝင်တဦးကိုလည်းရေးရောင်ဆောင်ပြီးနေအိမ်ကိုလာရောက်ခေါ်ဆောင်ခဲ့ပေမဲ့လွတ်မြောက်ခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အင်ဒီပါတီပြောခွင့်ရမုံရွာအောင်ရှင်ကပြောပါတယ်
။သူကတော့အေးလို့ထင်နေတယ်နော်ဒါမတိကြသေးပါဘူးအဲ့လိုဖြစ်နေနော်ကျွန်တော်အဲ့လောက်ပဲကြည့်သေးတယ်ဗျ။အဲကျွန်တော်ထင်ဟာလို့ထင်နေဗျ။ပထမတစ်ယောက်တုန်းကဥတန်တီးထင်တယ်ဥတန်တီးဆိုတဲ့ပုဂ္ဂိုလ်ဘောဒရောအရဝန်နဲ့လာပြီးတော့ခေါ်တယ်တဲ့ခေါ်တော့ဥတန်တေးကရဲသူကရဲဆိုပြီးတော့ခေါ်တာပေါ့ဒါပေမဲ့ရဲရုပ်မပေါ့ဘူးပေါ့လေရဲပုံစံမပေါ့ဘူးအဲဒါကြောင့်ဥတန်တေးကမလိုက်ဘူးပေါ့လေအဲ့အမျိုးကြီးလည်းကြားတယ်ဒါကျွန်တော်ကြားတာပြောတာနော်ကြားတာပြောတယ်ဆိုပေမဲ့မကြားဘူးတခြားနှစ်ယောက်ပေါ့လေမြို့နယ်ကော်မတီနဲ့ခရိုင်ကော်မတီအဲ့နှစ်ယောက်ကိုတော့ချင်းကြောက်တယ်လို့သူကြားတာ
ဒါအပြင်တောင်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းကိုလည်းပြီးခဲ့တဲ့လပိုင်းလောက်ကချင်းချောက်ခံခဲ့ရတယ်လို့ဒေါ်နီနီမင်းကပြောပါတယ်
။ကျွန်တော်ကိုချင်းချောက်တယ်ဆိုတာကကျွန်တော်ရို့ဟိုဦးတွဲပြီးတော့ပေါ့နော်။ဒီ FIFA ရဲ့တိုင်းကဒီရွာတွေမှာ quarter center တွေကို quarter center တွေမှာပုံစုတန်းပြီးတော့ရင်းပစ်ပစ်ပူတန်းနေကြအောင်။ရွာတွေမှာလာပြီးတော့ဟိုဒီဆိုင်ဘုတ်တွေကိုပူဇော်ခိုင်းတယ်။ဘယ်လိုတွေလုတ်ခိုင်းနေပါလဲ။နောက်ပြီးတော့ဒါတရားတင်ပြီးပါပါညာဆိုပြီးတော့အကောင့်တူတူကနေပြီးတော့ line ပေါ်တက်ပြီးတော့ဒီမှာတော့ဒီမျိုးလုပ်တယ်ပေါ့ဘလို့ချင်းလိုက်ချင်းလိုက်ရမယ်ပါညာဆိုပြီးတော့ online မှာဟောပေါ့တင်လာပေါ့ပွာတာပေါ့တင်
အခုလိုပါတီဝင်တွေချင်းချောက်ခံနေရတာကိုစိုးရနေနေဖြစ်ရှင်းပေးသိမ့်တယ်လို့တောင်ကုန်းမြို့နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဒေါ်အောက်ထဦးထွန်းကြီးကပြောပါတယ
်ဒီချင်းချောက်မှုဆိုတာကတကယ်လို့ဒါလူကိုတွေးလို့ဖမ်းဆီးကိုဆောင်သွားမယ်ဆိုရင်ဖမ်းပြီးတော့မေးစရာရှိစရာဆွေးနွေးစရာဆိုတာမျိုးကလည်းရှိမှာမဟုတ်ဘူးနဲ့တက်တဲ့ဒါအသက်ခံရတဲ့အတိုင်းသာရှိတော့နိုင်တယ်ပေါ့လေဟုတ်ကဲ့အဲ့ဒီခါမှာဒါရေတိုးရေရှည်စဉ်းစားကြည့်တဲ့အခါရေတိုးအနေနဲ့ဒါပြီးသွားမယ့်ကိစ္စမျိုးလည်းမဟုတ်ဘူးဘယ်အချိန်ထိဒီလိုရှင်းလျှောက်နေမလဲဒါဒီအစိုးရပိုင်းဆိုင်ရာတွေကတော့ဒီရှင်းလျှောက်မှုတွေကိုဘယ်လိုအကူအညီပေးနိုင်မလဲအဲ့ဒါမျိုးတွေကိုအစိုးရအနေနဲ့တာဝန်ယူပြီးရှင်းပေးစီခြင်းတယ်ပေါ့လေ
မနေ့ကလည်းတောင်ကောင်းမြို့နယ်ဘူးရှင်မော်ကြွရတော်တော်တူကိုရခိုင်လက်နက်ကန်အဖွဲ့ကဖမ်းဆီးခေါ်ဆောင်တော့တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဖွဲ့ကတော့တောင်ကောင်းဒေသခံတူကိုဖမ်းဆီးခဲ့တယ်ဆိုတာတတိယမှတာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောဆိုထားပါတယ်
။အော်ဟုတ်ကဲ့ပါခင်ဗျာဒီတောင်ကောင်းဘက်မှာဒေသခံတရားကိုကျွန်တော်တို့ဘက်ကဖမ်းခေါ်တယ်ဆိုတာအဲ့ဒါလုံးဝမဟုတ်ဘူးကြာဒါတတိယဟိုအမှားတွေပဲဖြစ်ပါလိမ့်မယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီဒေသခံတွေစီကတိရတဲ့လောက်ကတော့ဟိုအဲ့ဒီမှာသူ့ကိုရေးကဖမ်းသွားတယ်လို့ပြောတယ်။ဟိုအဲ့ဒီမှာရေးကလာဖမ်းတယ်ဆိုတာကတော့ဒါသူတို့ဟိုဘာကြောင့်ဖမ်းတယ်လဲ။နော်ဘသူတွေဘယ်လိုပြဿနာနဲ့ဖမ်းတယ်လဲဆိုတော့အဲ့ဒါတော့ကျွန်တော်တို့လည်းမသိဘူး။ဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးဖမ်းတာရှိတာဟိုလုံးဝမရှိဘူးဗျ။ဒါတက်တဲ့နေပြီးတော့မှဆွဆွေးတာသာဖြစ်တယ်။
ရခိုင်ပြည်နယ်တွင်းမှာစိုးရတက်တဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်းမှာအင်ဒီပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအဖွဲ့ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆူဆူလိုဖမ်းဆီးစစ်ဆေးနေတာတွေရှိနေပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်